VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ခံရတဲ့အမေရိကန်ပြည်ထောင်စုကပြည်내တချို့မှာကန့်သတ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့အသွာအလာတွေကိုပြန်ဖွင့်ပေးဖို့တောင်းဆိုဆန္ဒပြပွဲတွေအပေါ်မြန်မာအမေရိကန်တွေရဲ့အမြင်တွေကိုစူးစီးတင်ပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်။အမေရိကန်တဝန်းပြည်내ပေါင်း12ပြည်내ကျော်ကမြို့ကြီးတွေမှာလုံခဲ့တဲ့ရက်အနည်းငယ်အတွင်းလူတွေလမ်းပေါ်ထွက်ကားဟွန်းတွေတီးလမ်းတွေပိတ်ပြီးဆန္ဒပြခဲ့ကြပါတယ်။ COVID-19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်ဖို့ယာယီပိတ်ထားတဲ့ပန်းခြံတွေအပန်းဖြေကမ်းခြေတွေနဲ့အသေးစားလုပ်ငန်းတချို့ပြန်ဖွင့်ပေးဖို့သူတို့ကတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့မြို့တွေထဲမှာပါဝင်တဲ့နယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာနေထိုင်သူအသေးစားလုပ်ငန်းရှင်ဦးမင်းနိုင်ကတော့ကိုယ်ဆန္ဒအပေါ်မူတည်ပြီးတောင်းဆိုတဲ့လှုပ်ရှားမှုတွေဟာအစွန်းရောက်တယ်လို့မြင်ကြောင်း VOA ကခုလိုပြောပါတယ
်။ဒီဟာကသူတို့ကသူတို့ရဲ့ဆန္ဒတွေကိုရှေ့တန်းတင်ပြီးဒီလိုမျိုးတွေလုပ်ပေးမယ်။တကယ်လက်တွေ့အခြေအနေမှာကြတော့ကျွန်တော်တို့ဒီနေတဲ့နယူးယောက်ပြည်နယ်နယူးယောက်ဘက်ဒီမှာဆိုရင်အခြေအနေကစိုးဝါဆဲလို့ပြောလို့ရတယ်။ဖြစ်တဲ့ positive daily record တွေကလည်းတိတိတသာလျော့နေသွားတာတွေမရှိသေးဘူး။ဆိုတော့အရန်ကိုစိုးရင်ရတဲ့အစိမ့်မှာပဲရှိနေသေးတဲ့အတွက်ကြောင့်ဆက်ပြီးတော့တိခံရမယ်စောက်ဆိုင်ရမယ်ဆိုရင်ဒီတဲ့အခြေအနေတွေတောင်းလဲသွားတာမျိုးတွေကြုံရမယ်ဒီဟာတွေကလည်းအားလုံးနဲ့သက်ဆိုင်တာဖြစ်တဲ့အတွက်ကြောင့်အခုလိုဒူးချင်းဆန္ဒတွေနဲ့စုပေါင်းပြီးတော့ဆန္ဒတူတဲ့လူတွေစုပြီးတော့ဒီလော့ဒေါင်းလုပ်ထားတဲ့ကိစ္စတွေကိုလက်မခံနိုင်ဘူးနှကောင်းစီးတွေမတတ်နိုင်ဘူးဆိုတဲ့ဟာတွေကတော့အခုဒူးချင်းအမြင်ရတော့ဒါတွေကအစိုးရောက်တယ်လို့မြင်တယ
်ယောဂကူးစက်မှုအစိုးရဆုံးခံခဲ့ရတဲ့နယူးယောက်နယူးဂျာစီလူးဝီစီယားနာစတဲ့ပြည်နယ်တွေလောက်မဆိုးတဲ့တက်ဆက်စ်ပြည်နယ်ဒါလက်စ်မြို့မှာနေထိုင်တဲ့ကချင်တိုင်းရင်းသူဆန်ရောကတော့ဆန္ဒပြပွဲတွေကိုကြည့်ပြီးဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ဘလောက်ကြီးတယ်လဲဆိုတာကျန်းမာရေးပညာပေးဖို့ပြည်내အစိုးရဘက်ကလိုအပ်နေတာကိုပြသနေတယ်လို့ဆိုပါတယ
် business ကတော့ဆုံးရှုံးနေတယ်ဟုတ်ကဲ့နားလည်တယ်ဒီဘက်မှာဒါပေမဲ့ဒီဘက်ကကျန်းမာရေးဘက်ကနေပြန်ကြည့်မယ်ဆိုလို့ရှင်တော့ business ကအခုချိန်မှာ90ရာခိုင်နှုန်းရှုံးနေတယ်ဒီဘက်မှာကောင်းကောင်းမထိတ်ထုတ်နိုင်ဘူးဆိုလို့ရှင်ပုံမှန်ပဲပြန်သွားမယ်ဆိုနောက်ထပ်90ပြန်ရှုံးမယ်အခါကျတော့အလုံးမှာ100ရာခိုင်နှုန်းတော့အလုံးဒုက္ခရောက်သွားမယ်ကိစ္စကိုဒီဘက်မှာကျမကြီးရဲ့အကြံပြုမှုကိုလိုက်နာဖို့အတွက်အင်းပါပေးချင်တယ်ပေါ့နော
်ဒီနယ်ပေါင်း12ခုကျော်မှာဆန္ဒပြသမားအများစုကတော့ဒီနယ်အစိုးရတွေရဲ့အိမ်မာနေဖို့ကန့်သတ်ညွှန်ကြားချက်ဟာပုံလွန်းတယ်လို့ပြောဆိုခဲ့ကြပါတယ်ဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးခံရတဲ့နယူးယောက်မြို့မှာဒီလိုကန့်သတ်ချက်တွေထုတ်ပြန်တာနောက်ကျခဲ့တဲ့အတွက်သူတို့မြို့မှာလူပေါင်း1000ကျော်သေဆုံးခဲ့ရတဲ့အခြေအနေကိုဒီဆန္ဒပြသမားတွေကိုယ်တိုင်လာကြည့်စေချင်ကြောင်းနယူးယောက်မြို့ကကူးစက်အထုကဒေါက်တာဇီယာသက်က VOA ကိုခုလိုပြောပါတယ်
Social distancing နဲ့ lockdown မလုပ်လိုက်တဲ့အတွက်ကြောင့်ပေးလိုက်ရတဲ့ price ကတကယ်ကိုကြည့်ကျင်လို့ရှင်နယူးယောက်ကိုတကယ်လာကြည့်လိုက်ပါအဲဒီနေ့ဒီချိန်ကိုတော့မဟုတ်ဘူးပေါ့နော်လွန်ခဲ့တဲ့3ဘတ်ကိုနယူးယောက်ကိုလာကြည့်လိုက်လို့ရှင်တကယ်အဖြစ်မှန်ကိုသိရမှာပေါ့နော်အခုသေယုံဒီမှာ data တွေစပြီးတော့ထွက်လာကြပြီပေါ့တည်မှု mortality rate ပေါ့နော်ဆိုတော့ခံမှန်းကြရခြင်းလူရောက်တရာတင်လို့ရှင်လွန်ခဲ့တဲ့3ဘတ်အတွင်းမှာပေါ့နော်စေယုံအခြေအနေပေါ်မှာမူတည်ပါတယ်အများစုစေယုံတွေရဲ့ data တွေ10.5%ခန့်တော့သိလို့ရှိပါတယ်ဒါအမှန်တရားပါပဲဆိုတော့လူအယောက်တရာတက်လာလို့ရှိရင်10.5%ကအိမ်ကျန်လည်းမရှိပါဘူးအချို့စေယုံတွေမှာ25%ခန့်တော့အထိရှိတဲ့စေယုံတွေရှိပါတယ် social distancing နောက်ထပ်နှစ်ပတ်လုံးလိုက်လို့ဟို case တွေက flat line ရွာရဲဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါဈေးအပေါ်ဆုံးနည်းလမ်းနဲ့ဒီစေယောဂါကို control လုပ်နိုင်တဲ့နည်းလမ်းလို့ပဲထင်ပါတယ်သူတို့အခုလိုမျိုးဆန္ဒပြပြီးတော့ beach ရှင်မှာပြောရပါတော့ Florida beach ရှင်မှာပြန်လို့ကျင်တယ်ဆန္ဒပြကြတယ်အဲ့ဒီလူတွေတကယ် New York မှာနှမှုတွေလူတွေလာနေကြည့်လိုက်ကျွန်တော်ပြောပြရတဲ့သဘောကသိလာပါလိမ့်မယ်သူတို့တော့သူတို့အိမ်ထဲကနေထွက်ရဲမှာမဟုတ်ပါဘူ
းတနင်္လာနေ့ကအမေရိကန်ပြည်ထောင်စုမှာဆန္ဒပြခဲ့တဲ့ပြည်내12ခုကျော်မှာတချို့ကတနက်ကင်ဆောင်ခွင့်ဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ဆက်ဆက်မှုတွေရှိနေပြီးဆန္ဒပြပွဲကိုဥဆောင်စီစဉ်ခဲ့သူတွေထဲမှာလည်းပါဝင်ခဲ့ကြပါတယ်။ကော်လိုရာဒိုပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကပ်ဘေးကြောင့်ကန့်သတ်ပိတ်ပင်မှုတွေရုပ်သိမ်းဖို့ဆန္ဒပြသူတွေကိုပြန်ပြီးကန့်ကွက်တဲ့ဖြစ်ရပ်တွေရှိခဲ့ပါတယ်။အဲ့ဒီမှာကျန်းမာရေးဝန်ထမ်းတွေကလမ်းပေါ်ထွက်ပြီးဆန္ဒပြသူတွေရဲ့ကားရန်တွေရှိမှပိတ်ပြီးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ရှင်။